ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့တင်းမာမှုကိုရောကြအောင်လုပ်ပြီးရေးရှိအပြေရှားတင်တယ်လို့ကုလသမဂ္ဂဆိုင်ရာပြည်ထောင်တန်အမတ်ကြီးမက်သျူရိုက်ခရော့ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဦးနေကအရေးပေါ်တကပိတ်အစည်းအဝေးတစ်ခုကျင်းပပြီးနောက်တန်မတ်ကြီးကအဲ့ဒီလိုသတင်းနောက်တွေကိုပြောတာပါ။ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးကတော့ရခိုင်အရေးနဲ့ပတ်သက်လို့မြန်မာတန်ကိုယ်စားလှယ်အဖွဲ့အစည်းနဲ့နိုင်ငံတကာစာမျက်နှာမှာတဏမန်ကြီးရရှင်းလင်းပြောဆိုနေပြီးအစိုးရကလက်ရှိလုပ်နေတာတွေပေါ်နိုင်ငံအများစုကလက်ခံရတယ်လို့ POE ကိုပြောပါတယ်အပြည့်စုံကိုကိုကျော်သိန်းကတင်ပြမှာပ
ါ။ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးရေးပေါ်စီဝေးလို့ဖို့ဒီနိုင်ငံကအင်္ဂါနေ့မှာသမဂ္ဂထပြုတောင်းဆိုပြီးတဲ့နောက်ဗိုလ်ထုနေကျင်းပတဲ့လူငယ်ကောင်စီတကပိတ်စီဝေးတွင်ဆွေးနွေးခဲ့ကြတာပါ။ဘာတွေဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်တူတော့မသိရသေးပါဘူး။အစည်းအဝေးတယောက်တည်းထဲကကုလသမဂ္ဂဆိုင်ရာဒီတင်ဆက်မှကြီးမက်သျူရိုက်ခရော့ဖ်ကအစည်းအဝေးပြီးမှတရင်တော်တွေကိုအခုလိုပြောပါတယ
်။ Well, as I said, I think it's important that all the parties de-escalate now to reduce tensions and look to the long term, including through Kofi Annan's recommendations.
တိုက်ဆိုင်မှုတွေအားလုံးအနေနဲ့ကျင်းပမှုတွေရော့ကြအောင်လုပ်ပြီး Kofi Annan Commission ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်တာအပါအဝင်ရရှိအဖြေတွေကိုရှားတဲ့နေလို့ကျွန်တော်ထင်ပါတယ်
။ဒီဆိုင်ဘက်မှာစစ်တပ်ကလှုံ့ဆော်နေကြတယ်၊ထွက်ပြေးတဲ့ဒုက္ခတွေများလာရဲဆိုတဲ့သတင်းတွေပေါ်အများအယုံဆိုင်မှုရအောင်လုပ်ချင်တဲ့အတွက်ဒီကိစ္စတွေနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီဘက်ကတုံ့ပြန်ဆောင်ရွက်နိုင်ဖို့အရေးပေါ်အစည်းအဝေးခေါ်တာဖြစ်တယ်လို့အင်္ဂါနေ့မှာတန်မန်ကြီးရိုက်ခရော့ဖ်ကပြောခဲ့ပါသေးတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်မန်ကြီးဦးဟောက်တို့ဆိုတော့လူမျိုးရေးကောင်စီကဘာတွေဆွေးနွေးကြပြီးဘယ်လိုထွက်လာမလဲဆိုတာတရားဝင်မှတ်တမ်းတွေမရသေးလို့မသိရသေးဘူးလို့ပြောရီကိုပြောပါတယ်။မြန်မာတန်ဖွဲ့တွေအနေနဲ့ကတော့ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာမှာတန်ရင်းတမန်ကြီးအရပြောဆိုရှင်းလင်းတာပြီးပုံမှန်လိုလုပ်နေတယ်လို့ပြောပါတယ်။
အခုမြန်မာနိုင်ငံဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမှာရှိတဲ့တင်မှုချုပ်ပါဝင်ကျွန်တော်တို့ဒီပြည်ထောင်စုဌာနချုပ်မှာသက်ဆိုင်တဲ့ဌာနတွေလည်းကျွန်တော်အချိန်နဲ့တပြေးညီပေါ့နော်အဖြစ်မှာဆက်လက်ပြီးလည်းကျွန်တော်ပြဖို့နေတယ်သူတို့အပိတ်လုပ်နေနောက်တစ်ခါဒီမှာရှိကြတဲ့ငွေကောင်စီဖွဲ့ဝင်တွေရောတို့ဒီမှာရှိတဲ့ကျွန်တော်တို့ဖွဲ့ဝင်တွေအထူးသဖြင့်ကုလသမဂ္ဂဖွဲ့ဝင်ဒီ OIC ဖွဲ့ဝင်ခင်မင်းရင်းနှီးတဲ့နိုင်ငံတွေရောပေါ့လေကျွန်တော်တို့လည်းအင်ဂျင်နီယာချင်းနိုင်ငံစိတ်ဝင်စားတဲ့နိုင်ငံတွေနောက်အထူးသဖြင့်ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေစသဖြင့်ကျွန်တော်တို့ဖြစ်ပေါ်တိုးတက်မှုတွေကျွန်တော်အပိတ်လုပ်ပေးနေပါတယ်ကျွန်တော်တို့ကလည်းဒီကနေ့အပိတ်လုပ်ပေးနေတယ်အဲ့တော့တွေ့တဲ့အခါမှာလည်းပဲဟိုပြောရရှိသလိုကျွန်တော်အချက်လက်တွေလည်းပဲဟိုပံ့ပိုးပြီးတော့လုပ်နေတဲ့အပိုင်းဖြစ်နေတဲ့အပိုင်းတော့ရှိပါတယ
်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်းတော်ဒီသားဘက်ကရေကင်စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းတိုက်ခိုက်သူတွေကိုနေနင်းဖို့လူမျိုးရေးတပ်ဖွဲ့တွေကလှုပ်ဆောင်နေပြီးအခြေအနေကအခုထိမငြိမ်သက်သေးပါဘူး။ဒါကြောင့်လည်းရခိုင်ကြီးဟာနိုင်ငံတကာသတင်းတွေထဲမှာတကြောပြန်ပေါ်လာပြီးအခြေအနေပေါ်ဆိုးရိမ်နေအကြောင်းလဲနိုင်ငံတကာအစိုးရတွေကုလသမဂ္ဂလူ့ဖွဲ့စည်းတွေကပြောထားကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့ဒုက္ခသည်9000ကျော်ရှိနေပြီးသူတို့ကိုလုံခြုံစွာခိုးလုံခဲ့ပေးဖို့ကုလသမဂ္ဂဒေမူဂျွန်အန်ထိုနီယိုဂူတရက်စ်ကဘင်္ဂလားဒေ့ရှ်အနာပိုင်တွေကိုပန်ချထားပါလေ။ဒုက္ခသည်တွေကိုလူလူလလလက်ခံဖို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းတိုက်တွန်းထားပါလေ။နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုအားလုံးကအပြည့်အဝလေးစားလိုက်နာဖို့လူ့ခွင့်ရေးမဟာမင်းကြီးဇာယီအယ်ဟူစိန်ကတိုက်တွန်းထားပါလေ။တမ်မတ်ကြီးဦးဟောက်တို့ဆိုတော့အစိုးရကလက်ရှိလုပ်နေတာကိုနိုင်ငံအများစုကသဘောပေါက်လက်ခံထားကြတယ်လို့ VOA ကပြောပါလေ
။အမှန်တမ်းပြောလို့ရှိရင်တော့ကျွန်တော်လုပ်နေတဲ့ဟာတော့နိုင်ငံအများစုကလက်ခံတယ်သဘောလည်းပေါက်တယ်ပေါ့နော်။သဘောလေးပေါက်တဲ့လက်ခံတယ်ဆိုတာကကျွန်တော်တို့လုပ်နေတဲ့အခုလမ်းစဉ်ကရှုပ်ထွေးနေနေလာတဲ့ဒီတစ်ခိုင်းမစိုးကိစ္စကိုရေရှည်တည်တတ်မဲ့အဖြေရရှိဖို့အတွက်ကျွန်တော်ကလုပ်နေတာဖြစ်တဲ့အခါကျတော့ဒီဟာကိုလည်းပဲကျွန်တော်အခုရခိုင်ဟိုပေါ့ Champion Commission စစ်သားနယ်လို့ Commission ရဲ့ကျွန်တော် Final Report လည်းတင်ပြီးပါလိမ့်ကျွန်တော်တို့ကလည်းပြည့်ပြည့်စုံစုံပြောထားတယ်ဒီ Report မှာပေးထားတဲ့ Recommendation တွေကိုကျွန်တော်တို့အတက်နိုင်ဆုံးအချင်းတို့ဟိုဆုံးရှင်ကာလာမှာကျွန်တော်တို့ကအကောင့်ရဲ့ progress ဆောင်ရွက်ပါမယ်အဲကျွန်တော်တို့ကပြောထားတာပေါ့နော်အဲ့တော့ကျွန်တော်တို့ပြောထားတဲ့ဟာကိုတော့အများစုကကျွန်တော်ထင်တယ်ဟိုလက်ခံတဲ့သဘောရှိတယ်ဒါလည်းပဲအကောင်းဆုံးလမ်းစဉ်ဖြစ်တယ်ညီညီချင်းချင်းနဲ့ဒီပြဿနာကိုဖြေရှင်းဖို့ဟာကျွန်တော်တို့အတွက်အကောင်းဆုံးလမ်းစဉ်ဖြစ်တယ်ဆိုတာကိုတော့သူတို့လည်းဟိုလက်ခံကြတယ်လို့ကျွန်တော်အဲ့လိုနားလည်တာပေါ့ပေါ့လေ
အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့နေရာမှာအပြစ်နဲ့ပြည်သူတွေတည်ကြည်ပျက်စီးမှုမရှိအောင်အတက်အကျဆုံးထိန်းသိမ်းဆောင်ရွက်နေတယ်လို့လူသားလူမျိုးရေးအကြံပေးဦးတောင်းထွန်းကပြီးခဲ့တဲ့ဇန်နဝါရီလင်းစာရှင်းပွဲမှာပြောသွားပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရေးပေါ်အစည်းအဝေးကို2005ခုနှစ်ကပထမဆုံးအကြိမ်ခေါ်ယူခဲ့ပြီး2009ခုနှစ်ရွှေဘော်ရုံတော်လှန်ရေးပြီးမှလည်းတစ်ကြိမ်အစည်းအဝေးလုပ်ခုပါတယ်ခင်ဗျာ။